ကျမအဆုမမရှင်ရခိုင်မာလက်နက်ကြီးကြီးကြလို့လူမမဲကလေးငယ်တွေကအသက်အန္တရာယ်ဆိုရင်နေရတဲ့အတွက်တိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေနဲ့ကုညီကယ်ဆယ်ပေးနေသူတွေကတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်။ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရတပ်တို့ကြားစစ်ရေးတင်းမာနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ရသေးတော်မြို့နယ်မယူကန်းအောင်စီကုန်းကျေးရွာမှာတောက်ကြနေနေလေကကျေးရွာတွေကိုလက်နက်ကြီးကြီးကြလို့နေထဲမှာ TV ကြည့်နေတဲ့ကလေးငယ်တို့ထိခိုက်ဒဏ်ရာရပြီးအခြေအနေကစိုးရိမ်ရတဲ့အတွက်ဇေဒီပြည်တိုက်နယ်စေယုံကနေတဆင့်စစ်တွေစေယုံမှာအရေးပေါ်စေကူတာမှုခံယူနေရပါတယ်လို့ရသေးတော်မြို့နယ် ANP ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ်
ဒီတက်ကနေလက်နက်ကြီးပြစ်လိုက်တဲ့အတွက်ဒီတက်ခဏနေရှိတဲ့ခရင်ငယ်စီမှာကြားလာပါတယ်သူမင်းဖားတွေကလည်းကျွန်မကိုဖုံးဆဲအကြောင်းကြားလာတာရှိပါတယ်အဲ့တော့ပထမတော့သူတို့ဇေဒီပြည်စေယုံမှာတရားကူတာပါတယ်အခုတော့ကြောကုန်းကိုထွက်တော်တဲ့ဒဏ်ရာကပြင်းတဲ့အတွက်တော့စစ်တွေဆေးရုံကိုပို့ထားတယ်ဆိုတာတော့သိရပါတယ်ဒီနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်နေတဲ့ကြားထဲမှာမြေစာပင်ဖြစ်နေတဲ့ပြည်သူတွေရဲ့เนาะဒုက္ခတွေကပိုးပိုများလာတာကိုလည်းကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ COVID-19 ရောဂါဖြစ်နေတဲ့အချိန်မှာနှစ်ဦးနှစ်ဖက်တိုက်ပွဲတွေတော့ရပ်ဖို့လိုပါတယ်အဲ့လိုမျိုးလက်နက်တွေကိုလည်းရန်ပန်းပြီးတော့မပြစ်ဖို့လည်းလိုအပ်ပါတယ်အခုကကိုအိမ်ကိုရာမှာနေပြီးတော့เนาะဒီကလေးဆိုတဲ့ဆောနေကြတယ်အဲ့လိုမျိုးတချို့ဆိုတဲ့မိသားစုတွေကကိုအိမ်မှာကိုထမင်းချင်းနေတဲ့အချိန်မှာလက်နေကြီးတွေကြားလာတဲ့အကြောင်းကပေတဲ့ဒီပြည်သူတွေရှိတဲ့မြေပုံမှာဆိုရင်ကြောင်းဆရာမသားမိသေးတယ်เนาะဒါပေမဲ့ဒီနေ့အချိန်ထိတီထောင်စုအစိုးရကတော့လကောက်ဒီနေ့အစိုးရကလည်းအတူတူပါပဲเนาะဒီနေ့အချိန်ထိတာဝန်ယူမှုတာဝန်ခံမှုတော့အင်မတန်မှအားနေတယ်ဆိုတဲ့အကြောင်းကိုလည်းပြောချင်ပါတယ
်အခုလိုမျိုးရသေးတော်ကလူမမဲကလေးငယ်လေးထိခိုက်ဒဏ်ရာရတဲ့အထိဖြစ်ရတဲ့အတွက်ဒေသခံပြည်သူတွေထိခိုက်မှုမဖြစ်အောင်အပြစ်ရက်ဆည့်ရကြဖို့လိုတယ်လို့လည်းစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနယ်များစီယုံ IC ရဲ့အတွေ့အမှုကိုစောစောထုံးကပြောပါတယ
်ကိုဘေးဒုတိယလိုင်းကဒီရောဂါကူးစက်မှုမြင့်တင်နေတဲ့အချိန်ကာလပေါ့နော်တနိုင်ငံလုံးမှာလေတော်တော်များကူးစက်လာတဲ့အချိန်ဒီမှာလေရှိနေတာပေါ့အဲ့ဒီကာလမျိုးမှာတိုက်ပွဲတွေတော်တော်စီရဲ့စိုက်ထားမှဖြစ်နေကြဒီလက်ပတ်တွေကစီးရဲတုံ့ပြန်မှုတွေသိရင်လှုပ်ရှားမှုတွေမလို့ပို့ပါတယ်ဒီဖြစ်နေရှိတဲ့နေရာတွေကိုရင်းသက်ပိတ်လိုက်တဲ့အခါမှာအခုလိုပဲရတပ်ပြည်သူတွေအထူးသဖြင့်ကလေးငယ်တွေတည်ကျင်းတရားလေးဟာတွေများလာတာပေါ့လေအစောပိုင်းကလေးပဲတာနေပတ်သက်ပြီးတော့မှတခုတည်းထုံးမပြောကြဘူးလို့ပါလေကြာ
လက်ရှိတိုက်ပွဲကြောင့်အသက်ဘေးကနေဆိုရင်လို့စစ်ဘေးကနေလွတ်အောင်ပြေးနေကြရတဲ့ဒေသခံပြည်သူစစ်ပြေးဒုက္ခတွေပေါင်းတသိန်းဝန်းကျင်အထိဖြစ်နေပြီဖြစ်လို့သူတို့အတွက်စားဝတ်နေရတဲ့လုံခြုံရေးဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့ကိုစောစောထုံးကပြောပါတယ
်အရင်တော့ကျွန်တော်တသိန်းကျော်တသိန်းစောတော့ရှိမယ်လို့သုံးသက်ပါလေကြာဒီမိချောင်းတည်းရဲ့အခြေအနေကကျွန်တော်ဩဂတ်စ်လမှာအခါပိုင်းတွေလုံးဝမရောက်ဘူးဆိုပြီးတော့မှတစ်ခက်တော်များပြောကြပါလေကြာဒီကိုဗစ်ကာလမှာဒီတော့လာကနေမှုနေရှိတယ်ကိုကြီးကိုစည်းမှုနေပြတော့တော့တယ်ဒီတချို့စီးပွားရောက်စခဲ့နေဆိုရင်လော်တော့ပုံစံမျိုးရှာပြီးတော့နေရတယ်အာစားရင်တော့ရဲ့ဘက်ကလူရွှေကအများကြီးရှိတာတယ်အဆိုးဆုံးအခြေအနေတော့မပြောလို့ရပါတယ်ဒီစားရင်တော့ရဲ့နေထိုင်ရဲ့မှာအရင်ကခွင့်ပြုနေပါတယ်အဲနောက်တစ်ခုကကြတော့ဒီကျဲမိုင်းသတ္တနာပေါ့နော်အခုကိုတော့တော်မှုကဲတဲ့ခါကြတော့စီးုံစည်းကဲမှာလေကိုပင်းနဲ့လှုပ်ရှုပ်နေကြတဲ့ခါမှာဒီကျဲမိုင်းသတ္တချက်မှုရရှိဖို့တကားလေးပဲအရင်ကချိန်မလေးပြဿနာပြင်းဖြစ်နေပါတယ်က
အခုလိုမျိုးလွတ်တော်ကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့တွေဘက်ကစိုးရိမ်မှုတွေမြင့်တက်လာပြီးတိုက်ပွဲတွေရပ်ဖို့တောင်းဆိုနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝါကဒေသခံအရသာပြည်သူလူထုတေဆုံးဒဏ်ရာထိခိုက်မှုတွေများလာတဲ့အပြင်ကမ္ဘာကရောဂါ COVID-19 ရဲ့စိုးရိမ်စရာအခြေအနေတွေကြောင့်တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ခိုက်နေကြတာတွေချက်ချင်းရပ်ဆိုင်မှုအမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံ၈နိုင်ငံကစက်တင်ဘာလ17ရက်နေ့ရက်စွဲနဲ့ပူးတွဲကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ရှင်ကျွန်မစုမော်မှာ